ဂျပန်နိုင်ငံမှာနှစ်သက်ကိုကာလကိုဗစ် -19 ကပ်ရောဂါတကြောပြန်ကူးစက်မှုတွေမြင့်မားလာနေတဲ့အတွက်မြို့တော်တိုကျိုနဲ့အနီးတစ်ဝိုက်ကခရိုင်သုံးခုကိုအရေးပေါ်အခြေအနေကြေညာဖို့ပြင်နေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုဗစ်ကာလစီးပွားရေးလုပ်ငန်းနဲ့အလုပ်ကိုင်တွေထိခိုက်ရတဲ့ရိုက်ခတ်မှုတွေနဲ့ဂျပန်ရောက်မြန်မာတွေရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေကိုကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ COVID-19 ကူးစက်မြန်ကပ်ရောဂါတကြောပြန်ကူးစက်မှုတွေမြင့်တက်လာနေတဲ့ဂျပန်နိုင်ငံမှာတိုကျိုမြို့တော်တစ်ခုထဲမှာနေ့တစ်ခုအကျိုးနဲ့တနေတဲ့လူပေါင်း 1,300 ကျော်ကူးစက်ခံလိုက်ရတဲ့အခြေအနေကြောင့်ဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအနီးတစ်ဝိုက်ကစိုက်တမချီဘာနဲ့ခိုနီကာဝါဒေသ၃ခုကိုအရေးပေါ်အခြေအနေကြေညာပြီးထိန်းချုပ်ဖို့ပြင်ဆင်နေပါတယ်လို့ဂျပန်ဝန်ကြီးချုပ်ယူရှိဟီရီဆူဂါကနိုင်ငံကိုပြောဆိုလိုက်ပါတယ်အခုလိုဂျပန်နိုင်ငံရဲ့မြို့တော်တိုကျိုအပါအဝင်အနီးဝန်းကျင်ကဒေသတချို့အရေးပေါ်ခြေနေကြေညာဖို့ဖြစ်လာရတဲ့အနေအထားပေါ်မှာတော့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အဖွဲ့ကဦးသက်ဆွေကအခြေအနေရှင်းပြပါတယ
်တိုကျိုအေရီယာအပါအဝင်ပေါ့လေဒီတိုကျိုနဲ့ဆက်ဆက်နေတဲ့အေရီယာတွေမှာဒီကိုဗစ်ပိုးစစ်ဆေးတွေ့ရှိရတဲ့နှုန်းကဒီညူယာကာလာမတိုင်ခင်တော့မှတဖြည်းဖြည်းတက်လာပြီးတော့ဒီဇင်ဘာ31ရက်နေ့မှာတူချူတမျိုးတွေမှာနေကိုထောင်ကနန်းကြိုသွားတယ်။ဟုတ်ပြီဒီတူချူနဲ့ထိဆက်နေတဲ့ဒီဆိုင်တမရဲ့ချီဘာရဲ့ကနာကာဝါရဲ့တိုကျိုရဲ့အဲ့လေးနေရာမှာကလူတွေအများများလာတဲ့အတွက်ကြောင့်မို့လို့ဒါတွေကိုသူတို့ထိန်းချုပ်နိုင်ဖို့ဆိုပြီးတော့ပေါ့လေဒီတူချူမျိုးတော်ဝန်အပါဝင်ပေါ့ဒီမျိုးတော်အုပ်ချုပ်ရေးဘိုင်းအနာဘိုင်းတွေကနေပြီးတော့အစိုးရကိုတိုက်တွန်းတယ်ဖီဘာအေဒီယာကနာကာဝါအေဒီယာဆိုင်တမအေဒီယာပေါ့အဲ့ဒီအရာမှာရှိနေတဲ့စားတောက်ဆိုင်တွေကိုည7နာရီချိန်ပဲဖွင့်ဖို့အဲအဲ့မှာရက်ရောင်းတဲ့ဆိုင်တွေဆိုလို့ရှိရင်ည9နာရီချိန်ပဲဖွင့်ဖို့ဒီတူတူမှာရှိနေတဲ့လူလူတွေကိုဒီနေရာဒီတဲမှာရှိတဲ့လူလူတွေကိုည7နာရီကျော်ရင်အပြင်မထွက်ကြဘူးဆိုပြီးတော့သူကအဲ့လိုမြစ်တရခံတဲ့ဒီရေးပေါ်ချင်းတွေကိုထုတ်ပြန်ကြေညာမယ်လို့အဲသူပြောထားပါတယ
်အခုလိုကန်ရောဂါ COVID-19 ကာလဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေစားတောက်ဆိုင်ဆက်ယုံတွေပိတ်သိမ်းရနာလိုက်ရတဲ့အနေအထားမျိုးတွေရှိလာလို့ဂျပန်ရောက်မြန်မာတော်တော်များများအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လို့ဦးသက်ဆွေကဆက်ပြောပြပါတယ
်အခြေအနေရပါလေဒီပို့ပြီးတော့ဆိုးလာဖို့ပေါ့လေလာလာရှိနေပါတယ်အထူးသဖြင့်တော့ဒီဗမာတွေလုပ်နေကြတဲ့စားတောက်ဆိုင်တွေကပို့ပြီးတော့ခုနလို7နာရီထိုးပိတ်သိမ်းရတဲ့ဟာမျိုးတွေလုပ်လာမယ်ဆိုလို့ရှိရင်အဲ့ဒီဆိုင်မှာလုပ်နေတဲ့ဗမာအပေါင်းတို့ကဆိုးရအနေနဲ့ဒီလိုနေသားတွေကိုထည့်သွင်းစဉ်းစားပြီးတော့ထောက်ပံ့မပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီကစားလုပ်သားတွေရဲ့ဒီဇာဝင့်တွေလောက်ကဲဘာပို့ပြီးတော့ကြီးထွားလာမယ်လို့ကျွန်တော်တို့ကမှန်းပါပါတယ
်။ကာယောဂါကာလဂျပန်မှာစီးပွားရေးအခြေအနေဆိုးလာလို့စားဝင့်တွေနေထိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာတချို့မြန်မာနိုင်ငံကိုပြန်ဖို့ဂျပန်နိုင်ငံဆိုင်ရာမြန်မာတယုံကိုတော်တော်များများဆက်သွယ်နေကြတဲ့အကြောင်းဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကပြောပြပါတယ်
။အများကြီးထိခိုက်တာပေါ့အဓိကဒီတိုကျိုအေရီယာဆိုရင်မြန်မာအားလုံးဟာကျွန်တော်တို့စားတောက်ဆိုင်တို့ဒီမိခိုတဲ့ဒီလုတ်သားတွေအင်မတန်များတယ်အားလုံးအလုပ်တွေပါတယ်အကုန်အချိန်တွေလျှော့တယ်ပြုတ်တယ်ကျွန်တော်ဆိုမနှစ်တစ်နှစ်လုံးကျွန်တော်တို့ဒီအလုပ်လုပ်ရအချိန်ကရခိုင်တော့90ပဲရှိတယ်ဒီလာမယ့်နှစ်မှာဆိုရင်တော့ဒီထက်ပိုရော့ဖို့ရှိတယ်ဆိုတော့ဒီထောက်ပံ့ကြီးကလည်းနိုင်ငံဒီဒုတိယကြိမ်အစိုးရကတော့ပေးဖို့အရင်လို10,000တော့ဖြစ်နိုင်ကြနေတယ်ဗောနော်ကျွန်တော်တိတော့ဆိုရင်တော့မြန်မာတော်များများတချို့ဆိုရင်ဒီအလုပ်အဆင်ပြေတဲ့လူတွေပြန်စပြုတာများလာတယ်တိုင်ယုံမှာပြန်ချင်လို့ဆင်းပေးလို့လည်းအများကြီးပဲလေတိုင်ယုံကနေပြီးတော့မှအစီအစဉ်ဆွဲပြီးတော့မှဦးစားပေးသေးဦးစားပေးနေပေါ့နော်မဖြစ်မနေပြားမဲ့လူအချမရေရအကြောင်းသားဘယ်လိုမှနေလို့မရလူဦးစားပေးအစီအစဉ်ဆွဲပြီးတော့မှတို့ ENA line နဲ့ချိတ်ပြီးတော့မှပြန်ပို့တာမျိုးရှိပါတယ
်အမေရိကန်ပြည်ထောင်စုက John Hoskins စစ်တပ်ကတို့ရဲ့2021ခုနှစ် January 4ရက်နေ့နောက်ဆုံးထုတ်ပြန်ချက်စရင်းအရဂျပန်တနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်မှုပေါင်းက 24,600 ကျော်ရှိသွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူက3,600ကျော်အထိရှိနေပြီဖြစ်ပါတယ်ရှင်ကျမစုမမ